အမေရိကန်ရဲ့အောက်မေ့ဖွယ်နေဖြစ်တဲ့တနင်္လာနေ့ဒီကနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်စ်နဲ့နိုင်ငံစစ်ဖက်ဆိုင်ရာထိပ်တန်းရရှိကြီးတွေဟာအာလင်တန်စစ်တင်ကြိုင်မှာကြာဆုံးစစ်သည်တွေကိုလွမ်းသူပန်ခွေချကာရဝါပြုခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပူရဲဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမက်မီလီတို့လည်းမြို့တော်ဝါရှင်တန်ရဲ့အပြင်ဘက်စစ်တင်ကြိုင်မှာကျင်းပတဲ့အောက်မေ့ဖွယ်အခမ်းအနားတွင်မိန့်ခွန်းပြောကြားဖို့ရှိပါတယ်။တနင်္ဂနွေနေ့ကစစ်ပြန်စစ်မှုရာဟောင်းတွေနဲ့ကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ကကျွန်တော်တို့လွတ်လပ်ရေးအတွက်ဘလောက်ပေးဆက်ခဲ့ရတယ်ဆိုတာမပြတ်သတိရနေကြရပါမယ်။ကြာဆုံးစစ်သည်တွေပေးဆက်ခဲ့ရတဲ့စွန့်လွတ်စွန့်စားမှုတွေရဲ့ကျေးဇူးတရားတွေကိုလည်းကျွန်တော်တို့သတိကျနေကြရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်။လွန်ခဲ့တဲ့6နှစ်မေလကုန်မှာအုံနောက်ကင်ဆာနဲ့ကွယ်လွန်ခဲ့တဲ့သားဖြစ်သူစစ်မှုရဟောင်းအတွက်အောက်မေ့ဖွယ်အခမ်းအနားမှာသမ္မတဘိုင်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာပါသားဖြစ်သူဘိုမှုဘောဘိုင်ဒန်ဟာဒလဝဲယားအမျိုးသားအဆောင်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီး2015ခုနှစ်သေအံ့ဆဲဆဲအချိန်မှာလည်းအီရတ်မှာရှိတဲ့အမေရိကန်တပ်စခန်းကိုတာဝန်နဲ့ခရီးထွက်ခဲ့သူဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာ1868ခုနှစ်ပြည်တွင်းစစ်ဖြစ်ပြီးတဲ့နောက်မေလကုန်ကစလို့အောက်မေ့ဖွယ်နေ့ကိုသတ်မှတ်ကျင်းပလာခဲ့တာပါ။နှစ်စဉ်မေလနောက်ဆုံးသက်ရဲ့တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရဲ့နေ့ဖြစ်သတ်မှတ်ပေးခဲ့ပါရှင်။